မနက်ငယ်ပါဝင်အာရှပစိဖိတ်ဒေသဟာကမ္ဘာစီးပွားရေးမှာအရှိန်ဟုန်အကောင်းဆုံးဒေသအဖြစ်စက်ထိန်ထားနိုင်လိမ့်မယ်လို့ပြည်ပဆိုင်ရာငွေကြေးရံပုံငွေဖွဲ့ IMF ကခန့်မှန်းထားပါတယ်သူသဖြင့်ကတော့စီးပွားရေးအင်အားကြီးနိုင်ငံတွေကပြန်လည်နလန်ထူလာတဲ့အခြေအနေတွေကြောင့်ငွေပင်ငွေရင်းတွေဝင်ရောက်လာမှာကိုဒေသရင်းကအဆင်သင့်အနေထားမှာရှိနေတယ်လို့လည်း IMF ကစမ်းစစ်ထားတာပါပြင်ပကနေရက်ခတ်လာနေတဲ့အန်ဒီရီရှိနေတယ်လို့အစိုးရမှတော့တွက်ထားပေမဲ့အခုခါစိုးရင်စရာတွေရောပါလာတာကလည်းသတင်းကောင်းလို့ဆိုပါတယ်အလားအလာကောင်းတွေတွေ့မြင်နေရတဲ့အထက်မှာဆိုရင်လဲစီးပွားရေးအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့ရေကန်မြေကန်ကောင်းတွေရောအာရှနိုင်ငံတွေဟာတခြားဒေသတွေထက်ပိုပြီးတော့ဖွံ့ဖြိုးမဲ့အခြေအနေတွေကိုတွေ့ရတယ်လို့လည်းပြောဆိုထားတာပါဒီထက်မှမကြသေးခင်နှစ်တွေကစလို့အပြောင်းလဲတွေလှုပ်လာခဲ့တဲ့မြန်မာနိုင်ငံအနေနဲ့လဲစီးပွားရေးအကျိုးကျေးဇူးခံစားရမယ့်အလားအလာတွေကိုတွေ့မြင်နေရတယ်လို့ပြောပါတယ် IMF ရဲ့အာရှနဲ့ပစိဖိတ်ရေးရာညွှန်ကြားရေးမှူးချန်ယုံရီကတော့ပြည်ပကရင်းနှီးမြှုပ်နှံမှုတွေရဲ့တွန်းအားကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်း 9.8% ခန့်အထိတိုးလာနိုင်တယ်လို့လဲဝါရှင်တန်မှာကျင်းပခဲ့တဲ့ IMF နဲ့ကမ္ဘာ့ဘဏ်ကြီးရဲ့ဆွေးနွေးပွဲမှာပြောဆိုသွားခဲ့တာပါ
And the last year because the the sanctions stage was notcleared completely and there are many foreign investors are waiting for the signal to coming in
မနေ့တုန်းကပိတ်ဆို့တန်ခတ်မှုတွေလုံးဝမပြတ်သေးတာကြောင့်လေယနေ့မြို့နယ်သူတော်တော်များများကဝင်ဝင်ရဖို့အချက်ပေးမဲ့အချိန်ကိုစောင့်နေကြရတာပါဒါကြောင့်လေငွေပင်ငွေရင်းတွေထပ်ဝင်လာတာပြည်ပကစီးပွားရေးအရာယနေ့မြို့နယ်မှုတွေတိုးလာတာတွေရဲ့ရောင်းပြန်ဟပ်မှုအဖြစ်တိုးတက်မှုပမာဏကို 9.8% ခန့်နှုန်းလို့ခန့်မှန်းထားတာပါ
အာရှမှာတော့စီးပွားရေးအင်အားအကြီးဆုံးနဲ့ကမ္ဘာမှာအမေရိကန်ပြည်ထောင်စုပြီးရင်ဒုတိယနေရာမှာရှိနေတဲ့တရုတ်နိုင်ငံကတော့တိုးတက်မှုတွေနှေးကွေးလာရမှာမနစ်တုန်းကဖွံ့ဖြိုးမှုပမာဏ 9.9% ခန့်ရှိနေရကဒီနှစ်မှာတော့ 9.5% ခန့်ကိုရော့ချသွားနိုင်တယ်လို့လည်းခန့်မှန်းထားတာပါဒါဆိုရင်တရုတ်နိုင်ငံဟာဖွံ့ဖြိုးမှုနှုန်းခန့်မှန်းချက် 9.8% အထိရှိနေတဲ့မြန်မာနိုင်ငံထက်တောင်လျော့နည်းမှာလည်းဖြစ်ပါတယ်ဒီလိုအာရှရဲ့စီးပွားရေးတောင်တင်းဆုံးတရုတ်နိုင်ငံကိုတော့ကြော်တက်နိုင်တဲ့အထိမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတွေအားကောင်းလာနိုင်တယ်လို့ခန့်မှန်းထားပေမဲ့လည်းဝင်လာမဲ့ရင်းနှီးမြှုပ်နှံမှုတွေကိုကြကြနာနာကင်တွယ်နိုင်မှသာရရှိအကျိုးကျေးဇူးခံစားရလိမ့်မယ်လို့လည်း IMF အရာရှိချန်ယောင်ရီကသတိပေးခဲ့တာ
ပါ Growth rate itself I think is not an issue but how to handle this large sort of increase in capital inflows wisely
ဘုံမျိုးမှုနှုန်းကတကယ်တော့ပြဿနာမဟုတ်ဘူးလို့ထင်ပါတယ်လိမ့်ဝင်လာတဲ့ငွေပင်ငွေရင်းတွေကိုအမျှော်မြေရှိရှိကင်တွေအသုံးချတတ်ဖို့အခြေခံအဆောက်အုံလုပ်ငန်းတွေမှာတိုးတက်အောင်လုပ်နိုင်ဖို့ကပိုပြီးအရေးကြီးပါတယ်အိမ်မြေလုပ်ငန်းမှာတိုးတက်တာမျိုးလို့ဖွံ့ဖြိုးစကာလတွေမှာအာရှနိုင်ငံတော်တော်များများကြုံရလေရှိတဲ့အမားမျိုးမလုပ်မိဖို့လိုပါတယ်ဥမာအရင်းနှီးတွေဝင်လာလို့အိမ်မေဈေးတွေထိုးတက်ပြီးဝင်ငွေမမျှတတာမျိုးတွေဖြစ်တတ်ပါတယ်။ဝင်လာတဲ့အရင်းနှီးတွေကိုအားလုံးခံစားနိုင်အောင်လုပ်ဖို့ကနိုင်ငံတော်အဆင့်စီးပွားရေးစီမံခန့်ခွဲမှုလိုပဲအရေးကြီးပါတယ
်။အာရှရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာပြီးခဲ့တဲ့2013ခုနှစ်မှာဖြန်းဖြန်း 5.2% ခန့်နှုန်းရှိနေရကဒီနှစ်မှာ 5.4% ခန့်နှုန်းနဲ့ရှင်းနေ2015ခုနှစ်မှာ 5.5% ခန့်နှုန်းအထိရှိမယ်လို့လည်း IMF ကခန့်မှန်းထားတာပါ။မြန်မာနိုင်ငံလည်းပေါ်ဝင်ဖြစ်တဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့ဖွံ့ဖြိုးမှုနှုန်းကလည်းဒီနှစ်မှာ900ခန့်နှုန်းတဝိုက်လောက်နဲ့တည်ငြိမ်ငြိမ်ရှိနေတယ်လို့ခန့်မှန်းထားပေမဲ့နိုင်ငံရေးချက်တဲတွေနဲ့ကြုံနေရတဲ့ထိုင်းနိုင်ငံကတော့ 1.5 ခန့်နှုန်းလောက်ထိကျဆင်းသွားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။စီးပွားရေးရပွင့်လင်းလာစတိုင်းပြည်တစ်ခုအဖြစ် IMF ကရှုမြင်ထားတဲ့မြန်မာနိုင်ငံအနေနဲ့လည်းဖွံ့ဖြိုးမှုလာလာတွေကိုတွေ့မြင်နေရတဲ့အချိန်မှာပဲစိန်ခေါ်မှုတွေလည်းရှိနေသေးပဲလို့ပြောဆိုထားတာပါ။ဒီပြည်လာထဲမှာပဲထုတ်ပြန်ခဲ့တဲ့ကမ္ဘာပံရဲ့အစီရင်ခံစာမှာလည်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ2014-2015ခုနှစ်မှာ 9.8% ခန့်နှုန်းအထိတိုးတက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီချိန်ထဲမှာပဲရှင်းနှစ်2015ခုနှစ်မှာရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားတဲ့မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးလူမှုရေးအရာအမှားမခံနိုင်တဲ့အခြေအနေတွေလည်းရှိနေတော့မယ်လို့သတိပေးထားတာပါ။IMF ရဲ့အာရှနဲ့ပစိဖိတ်ရေးရညွှန်ကြားရေးမှူးချန်ရောင်ရီကတော့မြန်မာနိုင်ငံမှာမကြသေးခင်အချိန်ထိဘာသာရေးလူမျိုးရေးကွဲပြားမှုပေါ်အခြေခံတဲ့တွေးထွက်တန်ရုံတက်ခိုက်မှုတွေဖြစ်ပွားနေတာတိုင်းရင်းသားတွေနဲ့လက်နက်ကန်ပြစ်ခတ်တွေအဆုံးမတက်နိုင်သေးတာတွေကလည်းတိုးတက်မှုတွေအပေါ်ရက်ခတ်လာနိုင်တဲ့အန္တရာယ်တွေဖြစ်တာကြောင့်အစိုးရအနေနဲ့ကြကြနာနာဖြေရှင်းသွားဖို့လိုမယ်လို့ပြောပါတယ
် Political uncertainty around the ethnic group issues but I think government will handle that problem we hope that wisely
နိုင်ငံတော်ရဲ့ကိစ္စမှာမရေမရအခြေအနေတွေရှိနေတယ်ဆိုရင်လည်း အစိုးရအနေနဲ့အမျှော်မြင်ရှိရှိကိုင်တွယ်နိုင်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ်ကျွန်တော်ပြောခဲ့သလိုပါပဲရေရှည်တိုးတက်ဖို့အတွက်ဆိုရင်ဖွံ့ဖြိုးမှုတွေဟာဒေသန္တရအစ်စ်နဲ့တိုင်းရင်းသားတွေပါအားလုံးခံစား권ရှိအောင်လုပ်နိုင်ဖို့ကအင်မတန်အရေးကြီးပါတယ်အထူးသဖြင့်ဝင်ငွေမညီမျှမှုတွေကရေရှည်ဖွံ့ဖြိုးမှုအပေါ်ရိုက်ခတ်နိုင်တာတွေနဲ့ပတ်သက်လို့ဒီနှစ်မှာ IMF ကအသေးချာလေ့လာထားပြီးမမျှမတအခြေအနေတွေတိတ်ကြီးမလာရင်ရေရှည်တိုးတက်မှုရအောင်ကြိုးပမ်းမှာအနုလက္ခဏာဖြစ်လာနိုင်တာကိုလည်းလက်ခံထားကြပါတယ
်။ကမ္ဘာစီးပွားရေးတစ်ခုလုံးရဲ့ဖွံ့ဖြိုးမှုနှုန်းကတော့ဒီနှစ်မှာဖြတ်မြတ်3.6%ခန့်ရှိနေရကနေ2015ခုနှစ်မှာတော့3.9%ခန့်ထိတိုးလာနိုင်တယ်လို့ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့အချက်တဲတွေကနေပြန်လည်နလန်းထူလာရာကဒီနှစ်မှာဖွံ့ဖြိုးမှုနှုန်း2.8%ခန့်နဲ့ရှစ်နှစ်မှာတော့300%လောက်ထိတိုးလာနိုင်တယ်လို့လည်း IMF ကကန့်မှန်းထားပါတယ်။အာရှဒေသအနေနဲ့ကတော့စီးပွားရေးအရှိန်ဟုန်လေးအားကောင်းနေတယ်ဆိုပေမဲ့ကမ္ဘာစီးပွားရေးအခြေတဲတွေရဲ့ရက်ခတ်မှုတန်ကိုခံခဲ့ရချိန်မှာအစိုးရတွေအနေနဲ့ငွေကြေးစိုက်ထုတ်သုံးစွက်ပြီးကြားခံပေးခဲ့ရတာတွေကြောင့်ဗန္ဒရေးအရာအတိမ်းဆုံးမခံနိုင်တဲ့အခြေအနေမှာပဲရှိနေလေဦးမယ်လို့လည်းသုံးသပ်ထားတာပါဒီအတွက်ကြောင့်လဲစီးပွားရေးဖွံ့ဖြိုးမှုတွေကိုထိန်းနိုင်ဖို့အတွက်သာမကအစိုးရတွေအနေနဲ့ပြုရင်ပြောင်းလဲအစီအစဉ်တွေဗန္ဒရေးအရာတည်ငြိမ်မှုရှိအောင်ဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းမျက်ချေပြက်ကလို့မရသေးဘူးလို့ IMF ကသတိပေးထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရှင်းလင်းလိုက်ပါစေကျွန်တော်အောင်လွင်ဦးပါခင်ဗျာ